လူခွင့်တိုင်တက်မှုတွေနဲ့ပတ်သက်လို့မေးမြန်းချက်တွေပေါ်သက်ဆိုင်ရာအာဏာပိုင်ကြီးဘက်ကလူခွင့်ကော်မရှင်ကိုဥပဒေပါအတိုင်းရက်30အတွင်းအကြောင်းပြန်ဖို့လူခွင့်ကော်မရှင်ဥက္ကဋ္ဌကပြောလိုက်ပါတယ်။2015ခုနှစ်အတွင်းလူခွင့်ဖောက်ပြန်မှုတွေနဲ့ပတ်သက်လို့တိုင်ကြားစာစုစုပေါင်း1200ကျော်ရှိပေမယ့်လို့ဖြည့်ရှင်းတဲ့ပိုင်းမှာတော့အားနည်းမှုတွေရှိတယ်လို့လူခွင့်တက်ကြွလှုပ်ရှားသူတွေကဝေဖန်ပါတယ်။အပြည့်အစုံကိုတော့ VOE မြန်မာပိုင်းသတင်းတော်ကိုထက်အောင်ကတင်ပြပေးပါမှာခင်ဗျာ။
ဒီကနေ့2015ခုနှစ်သမ္မတဟောင်းဦးသိန်းစိန်လက်ထက်လူခွင့်ရေးကော်မရှင်ရဲ့စောင့်ရမှုတွေနဲ့ပတ်သက်လို့နှစ်ပတ်လည်အစီရင်ခံစာကိုဒီကနေ့ပြည်အောင်စုလွှတ်တော်မှာမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ဥက္ကဋ္ဌဦးဝရမရကရှင်းလင်းတင်ပြခဲ့ပါတယ်။လူခွင့်ရေးကော်မရှင်ဥက္ကဋ္ဌကသက်ဆိုင်ရာဌာနတွေကိုလူခွင့်ရေးဖောက်ပြန်မှုတွေနဲ့ဆက်လင်းပြီးအကြောင်းကြားစာလက်ခံရရှိခဲ့မယ်ဆိုရင်ရက်ပေါင်း30ရက်အတွင်းပြန်လည်အကြောင်းကြားပေးဖို့တိုက်တွန်းပြောဆိုခဲ့ပါတယ
်။လူခွင့်ရေးဖောက်ပြန်မှုများနဲ့ဆက်လင်းပြီးလူခွင့်ရေးကော်မရှင်ကသက်ဆိုင်ရာဌာနများသို့အကြောင်းကြားတာပါကကော်မရှင်ဥပဒေပါအတိုင်းဥပဒေပါပြဋ္ဌာန်းချက်နဲ့ညီရပ်ပေါင်း30အတွင်းအကြောင်းပြန်ကြားပြန်ရန်နဲ့တိုးတက်မှုအခြေအနေများကိုလည်းဆက်လက်ပြန်ကြားပေးပါရန်အကြံပြုတင်ပြထားပါတယ်
2015ခုနှစ်မတိုင်ခင်နဲ့2015ခုနှစ်အတွင်းမှာတိုင်ကြားထားတဲ့တိုင်ကြားစာတွေအပေါ်မှာသက်ဆိုင်ရာဌာနတွေက350ဆောင်သာပြန်ကြားပေးခဲ့တယ်လို့ဆိုပါတယ်ဒါအပြင်မြန်မာပြည်အတွင်းအကျဉ်းထောင်ပြုပြင်ရေးနဲ့ပတ်သက်လို့အကြံပြုချက်တွေကိုလည်းဒီစီရင်ခံစာရေးမှာထည့်သွင်းပြောဆိုထားပါတယ်။လူဦးရေကျက်တဲနေတဲ့ထောင်တွေမှာအိတ်ဆောင်တိုးချဲ့ပေးဖို့အပါအဝင်ကျန်းမာရေးကဏ္ဍတိုင်းနယ်ပြည်နယ်တွေမှာရှိတဲ့အကျဉ်းထောင်တွေမှာလည်းလူငယ်အကျဉ်းသားတွေကိုတတ်တက်စီထားဖို့နဲ့အသက်မွေးဝမ်းကြောင်းဆိုင်ရာတင်နန်းတွေကိုလည်းတိုးချဲ့ဖွင့်လှစ်ပေးဖို့အကြံပြုပြောဆိုခဲ့ပါတယ်
။လူဦးရေကျက်တဲနေတဲ့အကျဉ်းထောင်တွေမှာအိတ်ဆောင်တိုးချဲ့ပြီးဆောက်ပေးရန်လုံးကြုံကြီးနဲ့ချမ်းမာရေးဝန်သားများကိုဖွဲ့စည်းပုံနဲ့အညီဖိတ်သိမ်းခန့်အပ်ရန်နဲ့ထောင်စည်းရုံများမှာဆေးဝါးအလုံးနောက်ဖြည့်ဆည်းပေးခြင်းကြောင့်အကြံပြုထားပါတယ်။အကျဉ်းသားများကိုဇာတိရွက်ရွာနဲ့ဝေးတဲ့ထောင်တွေကိုတောင်းရွှေ့ခြင်းမပြုဘဲထောင်ဝင်စာတွေ့ရန်ဝယ်ကူတဲ့ထောင်များမှာပဲထိမ့်သိမ်းထားသင့်ကြောင်းအကြံပြုထားပါတယ်။အကျဉ်းထောင်များအတွင်းအစငတ်ဆန္ဒပြမှုများနဲ့ပတ်သက်လို့ပြည်ထောင်စုဝန်ကြီးဌာနနဲ့အချင်းဦးကြီးဌာနမှထုတ်ပြန်ထားတဲ့ညွှန်ကြားချက်များနဲ့ညီဆောင်ရွက်တင်ကြောင်းအကြံပြုထားပါတယ်။တိုင်းပြည်သားကြီးနဲ့ပြည်내ရုံးချက်ရမြို့များရှိအချင်းတော်များမှလူငယ်အချင်းသားများကိုထားရှိသေးသေးနိုင်ငံတီးခြားအိတ်ဆောင်များဆောက်လုပ်ခြင်း vocational training များခွင့်ပြုပေးခြင်းတို့ကိုတိုးချဲ့ဆောင်ရွက်ပေးတင်ကြောင်းအကြံပြုထားပါတယ်။
ဒီကနေ့နှစ်တွေအတွင်းလူခွင့်ရေးဖောက်ပြမှုတွေနဲ့ပတ်သက်လို့ကော်မရှင်အနေနဲ့ဆောင်ရွက်ပေးနိုင်ခဲ့တဲ့အပိုင်းနဲ့မြန်မာလူထုကြားလူခွင့်ရေးသဘောတရားပုံမှန်ကျပြန့်လာစေဖို့တင်နန်းပို့ချပေးမှုတွေအပြင်တမရတရင်တပ်ဖွဲ့တွေနဲ့ရဲဘက်ဆိုင်ရာတွေကိုလည်းလူခွင့်ရေးတင်နန်းတွေပို့ချပေးခဲ့တယ်လို့ဥရမရကလွှတ်တော်မှာပြောဆိုသွားပါတယ်။ကော်မရှင်အနေနဲ့2015ခုနှစ်အတွင်းလူခွင့်ရေးတိုင်ကြားစာစုစုပေါင်း1289ဆောင်လက်ခံရရှိခဲ့ပြီးတော့သက်ဆိုင်ရာပြည်အောင်စုဝန်ကြီးဌာနတွေနဲ့အတူပူတဲ့ဆောင်ရွက်ခဲ့တယ်လို့ဆိုပါတယ်။ဒီကနေ့နှစ်အတွင်းလူခွင့်ရေးဖောက်ပြမှုတွေနဲ့ပတ်သက်လို့တိုင်ကြားစာတွေကိုဖြည့်ရှင်းပေးနိုင်မှုအပိုင်းနဲ့ပတ်သက်လို့ Equality မြန်မာရဲ့ Director ကိုအောင်မျိုးမင်းကအခုလိုတုံ့တက်ပါတယ်
။တိုင်ကြားစာတွေရရှိတာကပထမတစ်ဆင့်ကတော့လူထုကနေသူတို့အားကိုးရဲဆိုတဲ့သဘောပါ။ဒါပေမဲ့ဒီတိုင်ကြားစာတွေကိုခုနကသက်ဆိုင်ရာဝန်ကြီးဌာနတွေသူတို့ကဆွဲပြောင်းရုံနဲ့အပြင်တခြားဒီကိစ္စနဲ့ပတ်သက်လို့ဘယ်လိုကင်တွယ်ဖြည့်ရှင်းရမလဲဆိုတဲ့အပေါ်မှာဆုံးဖြတ်ချက်ပါဝါမရှိခြင်းကလူခွင့်ရေးကော်မရှင်အတွက်ကျွန်တော်အားနည်းမှုတစ်ခုလို့မြင်တယ်။ဒါပေမဲ့လှုပ်ထုံးလုပ်နေမှာကသူအနေနဲ့ဒီတိုင်ကြားစာကိုလက်ခံရရှိတဲ့ဝန်ကြီးဌာနအနေနဲ့ရက်30အတွင်းမှာဒီကိစ္စနဲ့ပတ်သက်လို့ဘယ်လိုကင်တွယ်ဖြည့်ရှင်းမလဲဆိုတဲ့အကြောင်းအရာဘယ်လိုလုပ်ဆောင်မလဲဆိုတာကိုကော်မရှင်ကိုပြန်လည်ပေးဖို့အတွက်လှုပ်ထုံးလုပ်နေမှာသတ်မှတ်ထားပါတယ်။ဒါပေမဲ့ကျွန်တော်တို့ပြည်သူလို့ဆိုရင်ဒီကိစ္စမှာပြန်လည်ပြီးတော့အပြစ်ပေးတာပြန်လည်ပြီးတော့ဒီဖြည့်ရှင်းတဲ့လှုပ်ဆောင်ပိုင်းအရန်အားနည်းနေတယ်။တချို့ဝန်ကြီးဌာနဆိုလုံးဝမလုပ်ဘူးဆိုတဲ့ဟာမျိုးဖြစ်နေတယ်။အဲ့တော့အဲ့လိုမျိုးကိစ္စတွေမျိုးမှာတကယ်လို့များလှုပ်ထုံးလုပ်ကြီးရရက်30အတွင်းဘာမှပြန်ပြီးတော့ဖြည့်ရှင်းမှုတွေမရှိဘူးဘယ်လိုလှုပ်ဆောင်လို့ပြန်လဲအကြောင်းကြားမှုမရှိတဲ့ဝန်ကြီးဌာနကိုမဖြစ်မနေလှုပ်ဆောင်ပေးရမယ်ဆိုရဲအခွင့်အာဏာမျိုးရှိလို့ရှိရင်တော့ပုံပုံအားကောင်းလာပါလိမ့်မယ်ဒါပေမဲ့လက်ရှိအတွင်းမှာတော့ဒါတွေမရှိခြင်းကဥပဒေရရောကောလှုပ်ပိုင်ခွင့်ရအောင်အားနည်းနေတာတွေ့ရပါတယ်
လူခွင့်ရေးကြေညာစာတန်းကိုအင်္ဂလိပ်ဘာသာကနေမြန်မာဘာသာကိုပြန်ဆိုထားပြီးမြန်မာဘာသာကနေကချင်မွန်နဲ့ရှမ်းစတဲ့တိုင်းရင်းသားဘာသာတွေကိုလည်းပြန်ဆိုထားပြီးလည်းဖြစ်ပါတယ်ဒါပြင်လူခွင့်ရေးဘာသာရပ်ကိုလာမယ့်စာသင်နှစ်ကစပြီးတော့အစင်းမြင့်ပညာရေးနဲ့ဥပဒေဘာသာရပ်မှာဘာသာတစ်ခုအနေနဲ့သင်ကြားတော့မှာလည်းဖြစ်ပါတယ်။မြန်မာနိုင်ငံကလက်မှတ်ရေးထိုးခဲ့တဲ့စီးပွားရေး၊လူမှုရေးနဲ့ယဉ်ကျေးမှုအခွင့်အရေးများဆိုင်ရာအပြည်ပြည်ဆိုင်ရာသဘောတူစာချုပ်နဲ့လက်နက်ကိုင်ပြည်ပခါမှာကလေးသူငယ်များပါဝင်ပတ်သက်မှုဆိုင်ရာကလေးသူငယ်များအခွင့်အရေးစာချုပ်ရဲ့နောက်ဆက်တွဲစာချုပ်တွေကိုဆက်လက်အတည်ပြုဆောင်ရွက်တင်တယ်လို့ဆိုပါတယ်။ဒါအပြင်ကလေးသူငယ်များအခွင့်အရေးဆိုင်ရာဥပဒေမူကြမ်းနဲ့အမျိုးသမီးများအကြမ်းဖက်မှုမှကာကွယ်ရေးဥပဒေမူကြမ်းတို့ကိုစောစောစီးစီးပြဋ္ဌာန်းပေးဖို့လူခွင့်ရေးကော်မရှင်ဥက္ကဋ္ဌကလွှတ်တော်ကိုတိုက်တွန်းတော်ပါရခင်ဗျာ။